သောတာပန်အနာဂံအစရှိရဲ့အရိယာ၄ပါးကြောင်းလူငယ်များနားလည်အောင်မိန့်ကြားပြီးတော်မူပါရှင်ဗျာ
။သောတာပန်တဂရဂံအနာဂံယဟန္တာလို့အရိယပုဂ္ဂိုလ်၄ဦးရှိတယ်ပေါ့နော်
။မှန်ပါတယ
်။အဆင့်၄ဆင့်နဲ့ပတ်သက်ပြီးတော့အမည်နာမခွဲထားတာဖြစ်တယ်။သောတာပန်ဆိုတာသောတာပန္နလို့ပါဠိစကားကနေပြီးတော့ခေါ်တဲ့စကားဖြစ်တယ်အဓိပ္ပာယ်ကဘာလို့ဆိုတာသောတာဆိုတာရှည်စည်းချောင်းကိုပြောတာဖြစ်တော့ဒီမှာတော့နိဗ္ဗာန်လမ်းကြောင်းလို့အဓိပ္ပာယ်ရတယ
်မှန်ပါဗျ
ာအပ္ပနာဆိုတာရောက်တာနိဗ္ဗာန်လမ်းကြောင်းနဲ့စတင်ဝင်ရောက်သူဆိုတဲ့အဓိပ္ပာယ်ရှိတယ်သူ့ရဲ့အဓိပ္ပာယ်ကနိဗ္ဗာန်သွားတဲ့လမ်းကြောင်းတဲ့ကိုစတင်ဝင်ရောက်သူအဲ့နိဗ္ဗာန်သွားတဲ့လမ်းကြောင်းဆိုတာဘာလို့ဆိုရင်သစ္စာပြားဟောတဲ့မဂ္ဂသစ္စာလို့ဆိုရတဲ့မဂ္ဂင်၈ပါးအကျင့်တရားကိုပဲခေါ်တယ်။မှန
်ပါဗျာ။
အဲ့ဒီမဂ္ဂင်၈ပါးအကျင့်တရားဆိုတဲ့လမ်းကြောင်းတွေကိုစတင်ဝင်ရောက်သွားတဲ့ပုဂ္ဂိုလ်အဲ့လမ်းကြောင်းတွေကိုဝင်ရောက်သွားတယ်ဆိုတာဟာနိဗ္ဗာန်နဲ့နိဗ္ဗာန်ရောက်ကြောင်းချင်းစဉ်အပေါ်မှာအမှန်မြင်ရင်နဲ့တန်တရားခင်းခြင်းဆိုတဲ့အခြေအနေနှစ်ရပ်ကိုရရှိသွားတယ်။အမြင်မှန်သွားပြီ။ဒိဋ္ဌိဆိုတဲ့မာယွန်းနဲ့အမြင်ကိုသူဖယ်ရှားလိုက်နိုင်တော့တကယ်ကိုမှန်ကန်တဲ့အမြင်တစ်ခုရသွားပြီ
။မှ
န်ပါဗျ။အဲ့ဒီလမ်းကြောင်းအပေါ်မှာတန်တရားဆိုတဲ့ဝိသိကိစ္စလည်းကျင်းသွားတယ
်။မှန်ပါ။
ဒါကြောင့်ဒိဋ္ဌိနဲ့ဝိသိကိစ္စဒိဋ္ဌိဆိုတာလမ်းကြောင်းအမှန်သို့မဟုတ်သစ္စာလေးတန်းကိုမသိဘဲနဲ့မာယွင်းနေတဲ့အမြင်တစ်ခုကိုဒိဋ္ဌိလို့ခေါ်တယ်
။မှန်ပါဗျာ
။နိဗ္ဗာန်ရဲ့ကြောင့်တရားတွေအပေါ်မှာရှုမတန်တရားဖြစ်နေတာဝိသိကိစ္စလို့ခေါ်တယ
်။မှန်ပါဗျာ
။အဲ့ဒီဒိဋ္ဌိနဲ့ဝိသိကိစ္စရှင်းရှင်းပြောရမယ်ဆိုရင်သောတပန်ဖြစ်သွားတယ်ဆိုတာရှင်တဲ့ကအတိညာရဲ့ဆန့်ကျင်ဘက်အတိညာကိုဒီဖုံးကွယ်ထားတတ်တဲ့ကိလေသာနှစ်ခုရှင်းလိုက်နိုင်သည့်အတွက်ကြောင့်သူဟာနိဗ္ဗာန်နဲ့နိဗ္ဗာန်ရဲ့အကြောင်းအချင်းတရားပေါ်မှာလုံးဝလက်ခံသွားတဲ့ပုဂ္ဂိုလ်မြင်ရှိတဲ့ပုဂ္ဂိုလ်သောတပန်လို့ခေါ်တယ
်။မှန်ပါဗျာ
။ဒုတိယအဆင့်ပုဂ္ဂိုလ်ကြတော့တက္ကဋ္ဌခံလို့ခေါ်တယ်။တက္ကဋ္ဌခံဆိုတာပါဠိစကားအဆင့်အမှန်ကတက္ကဋ္ဌဂါမိလို့ခေါ်တယ်။အဲ့ဒီအဆင့်ရောက်သွားလို့ရှိရင်ကာမဂုဏ်အာယုန်၄နဲ့ပျော်တဲ့ရောက်ဝန်းလို့ခေါ်တဲ့ကာမဘုံကိုသူတစ်ချိန်ပဲလာတော့မယ်တကယ်တရားဓမ္မနဲ့ပျော်မွေးတဲ့အဆင့်ကိုရောက်သွားမယ
်
တစ်ချိန်သာပြန်လာသူလို့အတိဘယ်နဲ့တက္ကရာကမိလို့ခေါ်တယ် once returner လို့အင်္ဂလိပ်လိုပြန်ကြတယ
်
တခါပဲဒီကာမဘုံဆိုတာလူအုံနဲ့နတ်ဘုံပေါ့နော်ကောင်းတဲ့ဘုံဆိုရင်လူဘုံနဲ့နတ်ဘုံအဲ့ဒီလူဘုံနတ်ဘုံကိုသူတစ်ခါပဲပြန်လာတော့မယ်ပြန်လာတယ်ဆိုတာလူဘုံနတ်ဘုံမှာပြန်မွေးရမယ်ဆိုရင်တစ်ခါပဲမွေးတော့မယ်နောက်ထပ်လူဘုံနတ်ဘုံဒီလိုကာမဂုဏ်အာယုန်တော်ထဲမှာတွေ့တာမှုတွေအားကြီးတဲ့ဘုံမျိုးကိုသူမလာတော့ဘူးဆိုတော့အဆင့်ရောက်သွားတဲ့ပုဂ္ဂိုလ်မျိုးကိုတက္ကရာကံလို့ခေါ်တယ
်အမှန်ပ
ါအနာခံလို့ဆိုတာအနာခမီဆိုတဲ့စကားလုံးကနေရအနာဂါမိဆိုတာနာအာဂါမိမလာတော့ဘူးဆိုတဲ့အဓိပ္ပာယ်ခုနကတည်းကပုဂ္ဂိုလ်ကတက္ကရာကံကတစ်ချိန်လာတယ်အနာဂံကျတော့လုံးဝမလာတော့ဘူးသူကတရားနဲ့ပြောမွေးတဲ့တမထကျင့်စဉ်အောင်မြင်ပြီးတော့တမထတရားဝိပဿနာတရားတွေနဲ့နေနိုင်တဲ့ပြမဘုံမှာပဲနောက်ဆုံးမှာပြမဘုံတော်မှာပဲလုံးဝစင်ကြယ်တဲ့သုဒ္ဓဝါဒ၅ဘုံလို့ဆိုတဲ့တော်တော့အတဘုံနေမှာပဲသူကဖြစ်မယ်လူဘုံမှာလည်းအနာဂံအနေနဲ့ဖြစ်နိုင်တယ်ပေါ့နော်သို့တော့သူ့အနေနဲ့ဘဝမှာဒီအနာဂံဘဝနဲ့သိဆုံးလို့ရှိရင်တော့တော်တော့အတဘုံမှာဖြစ်မယ်ပေါ့မှန
်
ပါဗျာကာမဘုံကိုဘဝတစ်ခုအနေနဲ့ဘယ်တော့မှပြန်မလာတဲ့ပုဂ္ဂိုလ်ရဲ့အဆင့်ဘာကြောင့်ပြန်မလာတော့ဆိုရင်ဒီဘဝမှာလောကတန်ရောစဉ်ပြတ်သွားပြီလို့ပြောတာ
မှန်ပါဗျာ
ကာမရာဂလို့ခေါ်တဲ့ desire for sensual pleasure ဒီကာမဂုဏ်အာယုန်ဒီပေါ်မှာလိုချင်တတ်မဲ့တဲ့ရာဂသူ့မှာမရှိတော့ဘူး ဒါပေမဲ့တဲ့ရာကမရှိသည့်အတွက်ကြောင့်မုံတီးမှုအလိုမကြမှုဆိုတာလည်းသူကမရှိတော့ဒါကြောင့်မို့ကာမရာကပြပါရာသူမှလုံးဝမရှိတော့သည့်အတွက်ကြောင့်ဒီကာမဘုံကိုပြန်ရောက်နိုင်တဲ့အကြောင်းတရားတွေသူကဖယ်ရှားပြီးသားဖြစ်သွားတော့ဖယ်တော့မှပြန်မလာဘူး non returner ဆိုတဲ့အတိတ်ဘက်နဲ့အနာဂတ်လို့ခေါ်တာနော်အဲ့ဒီအဆင့်မှန်ပါဗျာနောက်တစ်ခုယဟန္တာဆိုတာကြတော့သူကကိလေသာအာသဝတွေလုံးဝကင်းသွားတဲ့ရှင်ထဲမှာလုံးဝရှင်းသွားပြီအတိညာဉ်ကိုကာကွယ်တဲ့ညှဉ်းနွမ်းစေတဲ့ဆုတ်ပိတ်တတ်တဲ့ကိလေသာတွေပူလောင်စေတဲ့ကိလေသာတွေအားလုံးဒုက္ခပေးတဲ့ကိလေသာတွေလုံးဝရှင်းသွားပြီအဲ့ဒီလုံးဝရှင်းသွားပြီရှင်ထဲကကိလေသာလုံးဝပြောင်းစင်အောင်ရှင်းသွားနိုင်တဲ့ပုဂ္ဂိုလ်တော့အရဟန္တာလုံးဝပူဇော်တတ်တဲ့လုံးဝသန့်စင်တဲ့ပုဂ္ဂိုလ်လို့ဒီအဓိပ္ပာယ်နဲ့ခေါ်တာတော်တော်ဗန်ဖြစ်သွားလို့ရှိရင်အပယ်လေးပုံကိုမရောက်တော့အပယ်လေးပုံကိုသူကြော်လွားနိုင်ပြီပေါ့တဂရကံတဂရကံဖြစ်လို့ရှိရင်ဒီအပယ်လေးပုံကြော်လွားပြီးကောင်းတဲ့ပုံတော့တစ်ချိန်ပဲပြန်လာတော့မယ်ဆန္ဒရှိတဲ့အနေထားမျိုးရောက်သွားတယ်အနာဂတ်ဆိုတာကြတော့ကာမဘုံနေအာလုံဒုဘုံနတ်ပြည့်6ထပ်ခုနအပယ်လေးဘုံကတော့အစရဲရှင်းမိတာဖြစ်သွားပြီအဲ့ဒီကောင်းတဲ့ဘုံတွေတောင်းမပဲပရိသေဘဝတစ်ခုအနေနဲ့ပြန်မလာတော့ဘူးလို့ဆိုလိုတယ်မှန်ပ
ါဗျာ
ဖရာဘူးတရားနာပြန်မလာတာပြောတာမဟုတ်ဘူးဘဝတစ်ခုအနေနဲ့ပြန်မွေးတော့ဘူးလို့ဆိုလိုတယ်န
ော
်အဲ့ဒါအနာကယဟန္တာပုဂ္ဂိုလ်ကြတော့ဘယ်ဘဝမှမမွေးတော့ဘူး30ဘုံလုံးကလွတ်သွားတယ်အဲ့ဒီလိုအရိယဆိုတာမြင့်မြတ်ဖြူစင်တဲ့ပုဂ္ဂိုလ်လို့အဓိပ္ပာယ်ရတယ်ရှင်တွေကအစိုးတရားတွေအသိဉာဏ်ကိုပိတ်ဆို့ရတဲ့ကိလေသာတွေအဲ့ဒါတွေကိုလုံးဝအဆင့်လိုက်အဆင့်လိုက်ရှင်းသွားပြီရှင်းသွားနိုင်တဲ့ပုဂ္ဂိုလ်သူမြတ်တွေကိုအရိယလို့ခေါ်တာပဲဖြစ်တယ်နော်အဲ့ဒီလိုရှင်းသွားခြင်းဟာအမှန်တရားကိုသိမြင်မှုစူးစမ်းအထောက်ခြင်းနဲ့သက်ဆိုင်ဘယ်ကိရှိပါအจิตလမ်းကြောင်းအတိုင်းပဲတကယ်ခြင်းဉာဏ်ချုပ်ကိုအထောက်သွားလို့ရှိရင်အသိဉာဏ်တွေရပြီရှင်တွေကအစိုးတရားတွေကိရဒါရီအလုံးရှင်းသွားနိုင်ဒီအဆင့်ကိုရောက်တယ်မှန်ပါဗျ
ာ
စိတ်မှာလုံးဝအငြိအကျေးကင်းသွားလို့မြင့်မြတ်ဖြူစင်တဲ့ပုဂ္ဂိုလ်ဖြစ်သွားပြီးဘယ်တော့မှမပြောင်းလဲတော့ဘူးသူတို့ရဲ့ဘဝတွေဟာတည်ငြိမ်သွားပြီးဒီကိရဒါရီကဘယ်တော့မှနောက်ချောင်းပြန်ပြီးတော့အလားနိုင်တော့ဘူးသူတို့ရင်ထဲမှာအဲ့လိုသာဝရဖြူစင်သွားတဲ့ပုဂ္ဂိုလ်မျိုးတွေကိုအရိယာလို့ခေါ်တယ်နော
်မှန်ပါဗျာအဲ့ဒါဆိုလို့ရှိရင်သောတာပန်ဖြစ်တဲ့လူသရဂံဖြစ်တဲ့လူအနာဂံဖြစ်တဲ့လူယဟန္တာဖြစ်တဲ့လူကသူတို့ကိုသူတို့အဲ့အစ်စ်နေရောက်နေမှန်းသိနိုင်ပါလားရှင်ဗျာ
သိနိုင်ပါတယ်သိနိုင်တယ်ဆိုတာကျင့်ကြံပွားများအထုံးမှုနဲ့ပတ်သက်တာဖြစ်သောကြောင့်ဒီသိနိုင်တယ်သို့တော့သူ့ရင်ထဲမှာကိလေသာကင်းနေတော့ဥပမာခုနှစ်နှစ်သမီးလေးသောတာပန်ဖြစ်တာရှိတယ်အပ္ပဒံပါဠိတော်လေးထဲမှာ၅နှစ်သားလေးယဟနာဖြစ်တာလို့ရှိတယ်ပေါ့နော
်။မှန်ပါဗျာ
။အလုံးကိုငယ်တော့သူတို့ယင်ထဲမှာဒီနာမည်တွေတတ်တတ်သည်ဖြစ်စေမတတ်တတ်သည်ဖြစ်စေသူတို့ယင်ထဲမှာအစိုးတရားတွေမရှိဘူးဆိုတော့သူတို့ခံစားရတယ
်။မှန်ပါဗျာ
။သူဘယ်တော့မှဒေါသမထွက်ဘူး။သူဘယ်တော့မှလောဘဟိုတက်မဲ့တဲ့လောဘတွေသူ့မှာမရှိတော့ဘူး။ဘယ်တော့မှမုန်းတီးမှုဒေါသတွေသူ့မှာမရှိဘူး။အလုံးဟာဘဝအကြောင်းနဲ့စဉ်းစားလိုက်ရင်ဓမ္မအကြောင်းနဲ့ပတ်သက်လိုက်သူရင်ထဲမှာရှင်းနေလို့တွေ့ဝဲနေတာတွေမရှိတော့ဘူးဆိုတော့သူစိတ်အနေထားကိုတော့သူသိတယ်။မှန်ပါဗျာ
။
သိချာသိနိုင်တယ်ပေါ့နော
်
။သိနိုင်တဲ့အခါသူအစစ်သတ်မှတ်တဲ့အခါမှာဒီဥပဒကတွေကမြတ်စွာဘုရားလက်ထက်ကသူတို့ပဲအစစ်ဆိုတာမျိုးသူတို့ကိုယ်တိုင်ပြောကြတယ်။သူတို့မှကာမဘုံကိုပြန်လာဖို့ပန်ရောစင်ဆိုရဲနောက်ရိုးတွေသူတို့မှမရှိတော့ဘူးလို့ပြန်ပြောလို့ရှိကြတယ်။အမကုန်းအာယုန်ဒီပေါ်မှာလိုချင်တက်မဲ့တဲ့တဏှာဆန္ဒတွေလိုရာကိုမရလို့အလိုမကျဒေါသဖြစ်တာတွေဒါတွေသူတို့မှမရှိတော့သည့်အတွက်ကြောင့်ကာမဘုံနဲ့ပတ်သက်တဲ့တန်ရောစင်တွေသူတို့မှကုန်းနေတယ်ဆိုတာခုမှတန်ရောစင်ရှိတယ်မရှိဘူးတတော်မှုရှိတယ်မရှိဘူးဆိုတာကိုယ့်အကူသိတာပေါ့နော်။အဲ့လိုသိသွားသည့်အတွက်ကြောင့်သူတို့ရဲ့အခြေအနေအဆင့်ကိုသူကသူသိနိုင်တယ်လို့ပဲပြောပါမှာ
မှန်ပါ